ကောရီးယားနိုင်ငံမှာ230နီးပါးတန်းပြီကိုထိန်းချုပ်လာခဲ့တဲ့လက်ရှိအာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကဒီနေ့ညနေကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအတိုက်ခံပါတီကိုကပ်ပြီးတော့အနိုင်ရသွားပါတယ်။အတိုက်ခံပါတီဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ကမနေ့ကရွေးကောက်ပွဲမှာတည်တည်တသာအောင်မြင်မှုရခဲ့ပေမဲ့ဆယ်စုနှစ်သုံးခုနီးပါးတနိုင်နိုင်ငံလုံးကိုထိန်းချုပ်ထားခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့လက်ရှိအာဏာရ CPP ပါတီကမဆိုးစလောက်အသာစီးရပြီးတော့ရွေးကောက်ပွဲကိုအနိုင်ရသွားခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့လွတ်တော်အမတ်နေရာစုစုပေါင်း223နေရာအနက်ဝန်ကြီးချုပ်ဟွန်ဆန်ရဲ့ CPP ပါတီက68နေရာကိုအနိုင်ရခဲ့ပြီးအရင်ကရထားခဲ့တဲ့အမှတ်90တဲ့တိတိတသားကြီးကျဆင်းသွားခဲ့တာဖြစ်ပါတယ်။အဓိကအတိုက်ခံပါတီဖြစ်တဲ့ CNRP ပါတီကကျန်းတဲ့လွတ်တော်ကိုယ်စားလှယ်55နေရာကိုအနိုင်ရခဲ့တာမို့အရင်ကရထားတဲ့အမှတ်နေရာ29နေရာနဲ့နှစ်ဆနီးပါးတိုးပြီးတော့အောင်မြင်မှုရခဲ့တာဖြစ်ပါတယ်။လူထုအများစုကသူတို့ရဲ့ဆန္ဒကိုဖော်ထုတ်ခဲ့ကြတယ်လို့ပြောဆိုရင်းအခုရွက်ောက်ပွဲဟာကမ္ဘောဒီးယားဒီမိုကရေစီအတွက်သမိုင်းဝင်နှစ်တစ်နေပါပဲလို့အတိုက်ခံကောင်းဆောင်ဆမ်ရေစီကလည်းပြောဆိုလိုက်ပါတယ်။ဒါပေမဲ့2008ခုနှစ်ကလူထုက85ရာခိုင်နှုန်းမဲပေးခဲ့ပြီးတော့အခု2013ခုနှစ်ရွေးကောက်ပွဲမှာတော့69ရာခိုင်နှုန်းမဲပေးခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲကျင်းပရေးကော်မတီညွှန်ကြားရေးမှူးCool Pan က VOE ကိုပြောပါတယ်ကမ္ဘောဒီးယားနိုင်ငံမှာအာနာယ CPP ပါတီခေါင်းဆောင်ဝန်ကြီးချုပ်ဟွန်ဆန်ဟာ1985ခုနှစ်ကစလို့ပူးတွဲဝန်ကြီးချုပ်နဲ့ဝန်ကြီးချုပ်ယာတုတွေကိုရယူပြီးအာနာထိန်းချုပ်လာခဲ့တာ28နှစ်ရှိပြီဖြစ်ပါတယ်